လွန်ခဲ့တဲ့ရက်ပိုင်းအတွင်း IS Islamic State ကြောင့်အဖွဲ့ဝင်တွေစီးရဲရအောင်မြင်မှုတွေရလာနေတဲ့ကိစ္စနဲ့ပတ်သက်လို့အမေရိကန်အရာရှိတွေကအီရတ်အစိုးရတပ်ဖွဲ့တွေကိုအပြစ်တင်လိုက်ပါတယ်။စီးရဲနယ်စပ်အနီးကနေကြားဆောင်တပ်ဖွဲ့ကိုစစ်သွေးကြွတွေကတင်ပတ်လိုက်ပြီးရာနဲ့ချီတဲ့သူတွေကိုတပ်ဖြတ်လိုက်တယ်ဆိုတဲ့သတင်းတွေထွက်လာပြီးမှအဲ့လိုဆွဆွဲပြောဆိုလိုက်တာပါ။ပါမီရာမျိုးကိုပြီးခဲ့တဲ့သတင်းပတ်အတွင်းကတင်ပြလိုက်ပြီးတဲ့နောက်ပိုင်း IS အဖွဲ့ကလူပေါင်း400ကိုတပ်ဖြတ်လိုက်ပြီးဖြစ်တယ်လို့စီးရီးယားအစိုးရပိုင်းသတင်းမှာဖော်ပြထားပါတယ်။အင်းဒီချင်းအီရတ်နိုင်ငံအတွင်းမှာတော့ IS အဖွဲ့က El Walid ဆိုတဲ့နေကြာမျိုးကလေးကိုလွန်ခဲ့တဲ့24နှစ်ကျော်ကတင်ပြလိုက်ပြီးတဲ့နောက်ပိုင်းအစိုးရတပ်ဖွဲ့တွေနဲ့ပြည်သူစစ်တွေဟာအန်ဘာပြည်နယ်ထဲကမျိုးတွေကိုပြန်လည်တင်ပြနိုင်ဖို့အတွက်တံပြန်ထိုးစစ်ဆင်မှုတွေစတင်လှုပ်ဆောင်နေပြီဖြစ်ပါတယ်။ဒါပေမဲ့ IS အဖွဲ့ဖြစ်ပေါ်လာအောင်အီရတ်နိုင်ငံကလှုပ်ဆောင်ခဲ့တယ်ဆိုပြီးတင်းငွေနေကထုတ်လင်းပြသခဲ့တဲ့တွေ့ဆုံမေးမြန်းခန်းတစ်ခုအတွင်းအမေရိကန်ကာကွယ်ရေးဝန်ကြီး S. Carter ကပြောလိုက်ပါတယ်လွန်ခဲ့တဲ့သတင်းပတ်တစ်ပတ်လောက်တုန်းကရမာဒီမြို့ကို IS အကြမ်းဖက်အဖွဲ့ကတင်ပတ်လိုက်နိုင်တာကိုကြည်ချင်းအပြင်အီရတ်တပ်ဖွဲ့တွေဟာတိုက်ခိုက်ခြင်းစိတ်မရှိဘူးဆိုတာပြသနေတယ်လို့ CNN ရုပ်မြင်သံကြားဌာနနဲ့ပြုလုပ်တဲ့မေးမြန်းခန်းအတွင်းဝန်ကြီး Carter ကပြောပါတယ်